မြန်မာနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson ဟာတနင်္ဂနွေနေ့နေ့လယ်ပိုင်းမှာရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပါတယ်။စစ်တွေမတော်ခင်မနေ့ကပိုင်းကတော့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်ရေးအပအဝင်ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့အတိုင်ပင်ခံရုံးစာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီး Johnson ဟာစစ်တွေကနေလူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ဝန်ကြီးတွေနဲ့အတူမောင်တော်မြို့ကိုတမတော်လင်းနဲ့တွားရောက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းမြန်မာနိုင်ငံတည်းကရိုညာမွတ်စလင်6,800လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားတဲ့မကြုံဘူးတဲ့ဖြစ်ရမျိုးတွေ့ရတာမို့ဒီလူတွေကိုလုံခြုံစိတ်ချစွာသူတို့ဆန္ဒအလျောက်ဂုံတိတ်ခါရှိနေပြန်ခွင့်ပြုမယ်လို့ညွှန်းလင့်ထားတယ်လို့နိုင်ငံတကာအတိုင်းအဝန်နဲ့လက်တွဲဆောင်ရရမှာဒေါက်ဆန်းစုကြည်ကဥဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နေဆက်မှာရောက်နေစမှာမစ္စတာဂျွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာပြောကြားခဲ့ပါတယ်
I'm here. I've been talking to Aung San Suu Kyi, who is the leader of Burma State Councillor Dor Suu, and she's in a very difficult.
ဒီလူတွေနေရပြန်ရေးကိစ္စအတွက်မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆုနဲ့တွေ့ဆုံပြီးပြောဆိုခဲ့တာပါ။သူမအနေနဲ့တိတ်ကိုခက်ခဲတဲ့အချက်အတဲ့အနေထားမှာရောက်နေတာပါ။သူမဟာအမျိုးသမီးခေါင်းဆောင်တူဖြစ်ပြီးကျွန်တော်အပါအဝင်လူအများအပြားရဲ့ချစ်မြတ်နိုးမှုကိုခံရသူမှာအခုချိန်မှာတော့သူမဟာဒီလူတွေလိုအပ်နေတဲ့လုံခြုံစိတ်ချစွာနေရပြန်ရေးအတွက်နိုင်ငံတကာအတိုင်းအဝန်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲပြီးဆောင်ရွက်ရမှာဥဆောင်မှုကိုပြသဖို့အတွက်လိုနေပြီလို့ကျွန်တော်ထင်ပါတယ်လို့ပြောသွားတာပါ။မောင်တော်မျိုးနဲ့မှာပန်တော်ပြင်ကျွော်ကကိုတော့ရောက်ပြီးရွာသားတွေနဲ့တိကျတွေ့ဆုံမေးမြန်းခဲ့တယ်လို့နေရဆန့်ခွာသူတွေကိုပြန်ပြီးလက်ခံတဲ့တောင်ယူလက်ဝဲကယာယီလက်ခံရေးစခန်းတွေကိုပါတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်